လဝမြို့နယ်အတွင်း AA ရဲ့စီးရဲလှူရှားမှုတွေစစ်သားစုဆောင်မှုတွေနဲ့ဒေသခံတွေစံနာမပါဘဲအုပ်ချုပ်ရေးပေါ်ဆောင်မှုတွေကိုရပ်တန့်ပေးဖို့ချင်းလန်းကောင်စီကဇွန်လ17ရက်နေ့မှာထုတ်ပြန်ပါတယ် AA ဘက်ကဒီလိုဆောင်ရွက်ချက်တွေကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်ကြရတယ်လို့ချင်းလန်းကောင်စီအတွင်းရင်မူစလိုင်းပေါ်ကအခုလိုဖြေကြားပါတယ
် UL ဖက်ကနယ်ကောင်တွေပေါ်ရဖက်တွေမှာအခုနောက်ဇွန်ကနေရတဲ့ဟာတွေပေါ့အသိဉာဏ်ဒီနန်းကျူကိုယူရမယ်ဆိုတဲ့ချက်တွေဒီဟာတွေကတီတူလူထုတွေနဲ့နားလေမလို့ရတဲ့ဟာတွေပေါ့နော်လုံးဝဒီကျွန်တော်တို့ကတော့စစ်တင်နေမြူချင်မှုဟိုအေရဲ့အသေးမှလည်းကျွန်တော်တို့ကပြောမစရာအရင်သက်အနေနဲ့လည်းကျွန်တော်တို့ဟိုမပါဝင်ချင်တဲ့အဆုတွေရှိတာပေါ့ဆိုတော့ဒီဟာတွေကိုအတင်းချက်ထုတ်တဲ့အချိန်မှာသူတို့ရဲ့စိတ်ထဲမှာမလုံခြုံမှုပေါ့ပြောမစရင်ထွက်ပြေးတာပေါ့ဘလောကနဲ့ထွက်ပြေးလို့တခြားရန်ကုန်တော့တခြားပြည်ပတွေအတီတွေပါစစ်ဆောင်တွေကထောင်နဲ့ချီပြီးတော့ကျွန်တော်တို့များလာတဲ့အကြောင်းမလို့ဒီစစ်ဆောင်တွေကိုပြန်ပြီးတော့တုံးတက်ချီတော့ဒီချက်တွေကယူလီအနေနဲ့လက်ရှိဆောင်ရွက်နေတဲ့ကိစ္စတွေဖြစ်တယ်ဆိုတော့ကျွန်တော်တို့အင်းကြီးချင်းဖိုင်းတာဒီလူမျိုးနွယ်စုအနေနဲ့ဒါလူမျိုးကိစ္စတွေကိုအာဆောင်ရွက်ပေးဖို့အတွက်မိသားရဲ့ကျန်းစစ်စာဖြစ်တယ်ပေါ့
ဂျွန်လာရှင်းရဲ့နေ့က ULA AA ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့သူတို့အနေနဲ့အတင်းအဓမ္မစစ်သားစုဆောင်တာမရှိဘူးလို့သတင်းတောက်တည်းရဲ့မေးမြန်းချက်ကို AA ပြောခွင့်ရခိုင်တုခကဖြေကြားသွားပါတယ
်အတင်းအဓမ္မစိတ်သားစုဆောင်ကြတာမလို့ရအဖွဲ့အစည်းဖြစ်ပါတယ်ကျွန်တော်တို့မှာစိတ်သားတွေဆိုရင်ဒီကေဒီအပတ်စဉ်မှာဒီကေလူပိလခါလို့နောက်အပတ်စဉ်မှာလာသူတွေကျွန်တော်တို့မှာရက်ပိုင်မျိုးအာရဟိုလုံနေရတဲ့အနေအထားမျိုးပါသူရက်တိုင်းနဲ့ဒီကေကျွန်တော်တို့တွေအတားအဓမ္မစိတ်သားစုဆောင်ကြတာအာမလို့ပါနောက်တစ်ခုကြီးကကျွန်တော်တို့အဖွဲ့အစည်းမူဝါဒအရဇာတုတူတယောက်ကိုလေတော့ဥယျာဆန္ဒမပါဘဲကျွန်တော်တို့ဒီနေ့ထိအတန်းအကြဆုံးဆောင်ရဆိုတော့အလုံးဝမရှိပါနောက်ပြီးလို့ရင်းကရေမရောက်သေးရင်လူငယ်ကြီးတက်သိဝင်ဖို့ရောက်လာပြီတော့မှကျွန်တော်တို့ကသူ့ရဲ့မိဘတိကိုပြန်ခုပြီးကပြန်ပြီးကမိဘလက်ထိကိုအပ်ပြီးတော့ဒီနေ့ပါဆိုရပ်ပိုင်စတိကိုကျွန်တော်တို့တောက်ချလုပ်နေပါတယ်ရန်ကောင်းတဲ့အေးပိုင်စော်မျိုးအကြမ်းတမ်းလူသိစုလို့စသီးစကားတို့ကဒေသနဲ့လုံးဝလက်ခံနိုင်ကြမဟိဆိုတော့ကျွန်တော်အနေနဲ့အာဖရိကလိုပါတယ
်ပလဝမြို့ဟာချင်းပြည်နယ်နဲ့ရခိုင်ပြည်နယ်အစပ်မှာရှိပြီးချင်းလူမျိုးရောရခိုင်လူမျိုးတွေရောနေထိုင်ကြတဲ့မြို့ဖြစ်ပါတယ်လက်ရှိပလဝမြို့မှာရှိတဲ့စစ်တပ်စခန်းတွေကိုအေအေကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးနောက်မြို့ကိုအေအေကထိန်းချုပ်ထားပါတယ်